အိန္ဒိယမဏိပူပြည်နယ်အင်ဖာထောင်ထဲမှာအခွင့်အရေးတချို့ရဖို့အစာငတ်ခံဆန္ဒပြနေကြတဲ့မြန်မာအကျဉ်းသားတွေဟာဂျမားရဲ့အခြေအနေကြောင့်သူတို့ရဲ့ဆန္ဒပြမှုကိုဗရုံးနေမှာပဲရဆိုင်လိုက်ပါတယ်။ဒါဟာလက်တလောအခြေအနေရဆုံးဖြတ်ရတာဖြစ်ပြီးတောင်းဆိုတာတွေရဖို့အတွက်တော့အစာငတ်ခံဆန္ဒထပ်ပြဖို့အစီအစဉ်ရှိကြောင်းသူတို့ကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြပေးပါအောင်မြတ်။
လူရဲ့စီဗီထောင်ကပြန်မလွတ်လာသေးတဲ့အတွက်အစာငတ်ခံပြီးဆန္ဒပြတောင်းဆိုနေတဲ့အင်ဖာထောင်ထဲကမြန်မာအကျဉ်းသားတွေဟာကျမကြီးအခြေအနေတွေကြောင့်ဆက်ရှိရကြတဲ့သူတို့ရဲ့အစာငတ်ခံတပိတ်ကိုရန်နာလိုက်ကြပါတယ်။နိုင်ငံသားဥပဒေနဲ့မဏိပူအစိုးရကသူတို့ကိုဖမ်းဆီးထောင်ချခဲ့တာဖြစ်ပြီးလူရဲ့စီဗီမဲ့ပြန်မလွတ်သေးတာကြောင့်အခုလိုဆန္ဒပြတာတွေဖြစ်ပေါ်ခဲ့တာပါ။အင်ဖာထောင်ထဲမှာမြန်မာအကျဉ်းသားကျားမ150ကျော်ရှိပြီးတချို့ဆိုရင်လူရဲ့စေပြီးတာတော့နှစ်နှစ်နီးပါထောင်ထဲမှာအဖမ်းခံရပါတယ်ထောင်ချခံရကနေအ мян ပြန်လှုပ်ပေးဖို့အိန္ဒိယနယ်စပ်ကမြို့တစ်ခုခုမှာသူတို့နေထိုင်ခွင့်ရဖို့အဓိကတောင်းဆိုထားကြပါတယ်အခုလိုအစာငတ်ခံတဲ့လူရဲ့ရန်နာလိုက်တာကယာယီဖြစ်ပြီးတောင်းဆိုချက်တွေကိုရရှိဖို့သူတို့ထပ်ပြီးတော့အစာငတ်ခံတဲ့ပိတ်ထပ်လှုပ်ဖို့ရှိကြောင်းလဲအကျဉ်းသားတွေကိုကူညီပေးနေသူတူကအခုလိုပြောပါတယ
်那比如阿片段的比如是这样的去掉的歌比如比如创作小小的比如是这样的阿片段去掉的阿片段然后比如一样下面可能当中抽起来的比如我也到处的比如来有的慢慢行可以一样下面比如那班比如点落那在二零一三中中中中中间中间比如经常是中间的我们我们弄的比如一下来还是中间比较难
အယောက်တရာနီးပါးနဲ့အစာငတ်ခံဆန္ဒပြတာစတင်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာ66ယောက်က18ရက်ကြာတဲ့အထိဆန္ဒပြတောင်းဆိုခဲ့ပါတယ်။ရေရှည်ဆန္ဒပြနိုင်ဖို့အတွက်နောက်ပိုင်းရက်တွေမှာထောင်တွင်းသူတို့စိုက်ပျိုးထားတဲ့သီးနှံတွေကိုစားသုံးခဲ့ကြတာပါ။ထောင်ဘက်ကတော့သူတို့အနေနဲ့ဒီလိုတောင်းဆိုချက်တွေကိုလိုက်လျောပေးနိုင်တဲ့အခွင့်အာဏာမရှိဘူးလို့လာရောက်ညှိနှိုင်းတဲ့ရက်ကပြောခဲ့ပါတယ်။ဒါပေမဲ့မြန်မာအကျဉ်းသားတွေအစာငတ်ခံပြီးတောင်းဆိုနေတဲ့ကိစ္စကိုပြည်နယ်အစိုးရစီကိုတင်ပြထားတယ်လို့သူတို့ကပြောပါတယ်။အစိုးရရှိနေတယ်လို့ယူဆရတဲ့ရှိနေတချို့နဲ့ထောင်အာဏာပိုင်တွေကတော့အကျဉ်းသားတွေကိုမြန်မာတန်ရုံနဲ့ချိတ်ဆက်ပြီးမြန်မာနိုင်ငံဘက်ပြန်ဖို့အကြံပြုပါတယ်။အကျဉ်းသားတွေဘက်ကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာသူတို့အတွက်စိုးရိမ်စရာဖြစ်လို့အဲ့ဒီနီလန်းကိုလက်မခံနိုင်ကြောင်းတုံ့ပြန်နေကြပါတယ်ခင်ဗျာ။